စစ်ဘေးသမုဒ္ဒရာတောင်ပိုင်းကကျွန်းနိုင်ငံတစ်ခုဖြစ်တဲ့ဖီဂျီကိုစနေနေ့ကအင်အားကြီးမုန်တိုင်းဝင်ရောက်တိုက်ခတ်တာမှာသေဆုံးသူဥယေဟာ20ထက်မနည်းရှိသွားပါပြီ။လူအပ်သူတွေထံကအကူအညီတွေအရောက်ပေးပို့နိုင်ဖို့အာဏာပိုင်တွေကလည်းအရေးကြီးလှုပ်ဆောင်နေပါတယ်။ဆိုင်ကလုန်းဝင်စံဝင်ရောက်ခဲ့ပြီးတဲ့နောက်ဖီဂျီကျွန်းမှာနေအိမ်တွေပျို့ချပျက်စီးစစ်ပင်တွေအမြင့်ကနေချွတ်ထွက်ပြီးတော့ဒီလမ်းမတွေရေရှမ်းပြီးနေရာအထက်အပျက်စီးတွေပြန့်ကျဲနေတာတွေကိုတော့အပေါ်စီးကနေရပ်ယူထားတဲ့ပုံရိပ်တွေမှတွေ့ရပါတယ်။မင်းတို့ဝန်ကလျှက်စစ်ဝါရကျိုးတွေပြတ်တောက်ကုန်တာကြောင့်လဲမြို့နယ်အလန်းဝေးတဲ့နေရာကဒေသခံတွေနဲ့အဆက်အသွယ်ပြတ်တောက်နေပါတယ်။ပြင်းအားအဆင့်ငါးနဲ့ဝင်ရောက်တိုက်ခတ်တဲ့ဝင်းစတန်မုန်တိုင်းဝင်ရောက်ချိန်မှာလေရင်းတိုက်နှုန်းဟာတစ်နာရီကိုကီလိုမီတာ300ရှိပြီးတော့ကမ္ဘာတောင်ဘက်အချမ်းမှာပြင်းအားအများဆုံးအပူပိုင်းမုန်တိုင်းအဖြစ်သတ်မှတ်ထားပါတယ်။တနင်္ဂနွေလုံးမှာညမထွက်ရကာဖျူအမိန့်ထုတ်ပြန်ထားတာကိုတော့ဒီကနေ့မှပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပေမဲ့တလကြာသဘာဝဘေးဒဏ်အရေးပေါ်ခြေနေကိုတော့ထုတ်ပြန်ထားဆဲဖြစ်ပါတယ်။စာတင်ကြောင်းတွေကိုလည်းနောက်တစ်သတင်းပတ်တနင်္လာနေ့အထိပိတ်ထားတာပါ။ကျိုးစုငယ်ပေါင်း330ကျော်ရှိတဲ့ဖီဂျီနိုင်ငံတခြားကယ်ဆယ်ရေးစခန်းတွေမှာမုန်တိုင်းပြည်သူတွေထောင်ထဲချီခိုလုံနေကြရပါတယ်ရှင်။